တွင်ကူးပြောင်းဖို့တာဆူးနေတဲ့ယနေ့မြန်မာပြည်မှာအစိုးရပိုင်းနဲ့ပုဂ္ဂလိကပိုင်းဆိုပြီးသတင်းမီဒီယာနှမျိုးရှိပါတယ်။နှစ်ခုစလုံးကိုပြန်ကြားရေးဝန်ကြီးဌာနကချုပ်ကင်ထားပါတယ်။ပုဂ္ဂလိကစာနယ်ဇင်းကိုစာပေစီစီရေးဌာနကချုပ်ကင်ပြီးကတ်သတ်ချက်အမျိုးမျိုးလုပ်ထားပါတယ်။ဇွန်လကလျှက်တပြက်စာဆောင်ကိုထုတ်ဝေခွင့်ယာယီရပ်ဆိုင်ခဲ့ပြီးရန်ကုန်တိုင်းအစိုးရကအဒီတာချုပ်ကိုပုံမှန်905ညီဝတ်ပြပြရေးတိကျစေမှုနဲ့တရားစွဲထားပါတယ်။ဇူလိုင်လကမှ The Voice နဲ့ Envoy တရင်ဂျာနယ်တွေကိုထုတ်ဝေခွင့်ခိတ္တရဆိုင်လိုက်ပြန်ပါတယ်။အငိမ့်စားဒူဘိုဂျုမူကြီးမောင်အေးလေးဖြတ်လို့စင်ကာပူမှာဆေးကုသမှုခံယူနေရတဲ့တရင်ကိုဇူလိုင်လ၈ရက်နေ့ကဖော်ပြတဲ့ Venus နဲ့ Yangon Times အပတ်စဉ်ဂျာနယ်တွေကိုခွင့်ပြုချက်မယူတဲ့အတွက်စာပေစီစီရေးကခေါ်ယူသတိပေးပါတယ်။နောင်ဒါမျိုးလုပ်ရင်ဂျာနယ်ဖြစ်သိမ်းတဲ့အထိအရေးယူနိုင်တယ်လို့ချင်းချောက်ချောက်မြစ်စုမှတည်င်းမှာဇူလိုင်လ23ရက်နေ့ကဖော်ပြပါတယ်။အကျင့်ဟောင်းကိုမစွတ်နိုင်တာလားမပြောင်းလဲနိုင်တာလားဆိုတာစဉ်းစားစရာဖြစ်နေပါတယ
်။ဗမာစစ်အာဏာပိုင်တွေဟာ public opinion လို့ခေါ်တဲ့ပြည်သူသဘောထားကိုချုပ်ကင်ဖို့စူးစမ်းလာတာအနည်း90ရှိပြီဖြစ်ပါတယ်။မီဒီယာကိုဓာတ်ရိုက်ချုပ်ကင်တဲ့ဤတစ်ဖက်သက်ဝါဒဖြန့်တဲ့ဤလွတ်လပ်စွာဆွေးနွေးမှုကိုပိတ်ပင်တဲ့ဤစတဲ့ဤသုံးမျိုးနဲ့ပြည်သူသဘောထားကိုချုပ်ကင်ဖို့ကြိုးပမ်းခဲ့ကြပါတယ်။ဒါပေမဲ့စစ်ဆိုးရနဲ့ပတ်သက်တဲ့သဘောထားအမြင်တွေဟာပြည်သူစီမှာအမြဲတမ်းကင်းအောင်နေပါတယ်။1988နဲ့2009ခုနှစ်မှာပြည်သူသဘောထားပောက်ကွဲလာတာကိုတွေ့နိုင်ပါတယ်။ပြည်သူသဘောထားကိုပြည်သူကိုယ်စားလှယ်ကတဆင့်တင်ပြနိုင်တယ်လို့ပုဂ္ဂလိကစာနယ်ဇင်းတွေကလည်းဖော်ပြနိုင်ပါတယ်။အဂတိလိုက်စားမှုတိုက်ဖြစ်ရေးမှာပုဂ္ဂလိကစာနယ်ဇင်းဟာအရေးကြီးတဲ့အခန်းကပါဝင်နိုင်တဲ့အကြောင်းအင်ဒိုနီးရှားသတင်းစာတွေကသက်သေပြနေပါတယ်
။ပြန်ကြားရေးဌာနလက်ရောက်ကအစိုးရသတင်းစာတွေကဦးသိန်းစိန်အစိုးရရဲ့ဆောင်ရွက်ချက်တွေကိုသတင်းပေးပို့ရမှာလဲသတင်းထင်ချန်တာမျိုးလုပ်တတ်ပါတယ်။ဥပမာ KNU ကရင်အမျိုးသားအစည်းအရုံးနဲ့ဦးသိန်းစိန်အစိုးရတို့အပြစ်အခတ်ရစဲဖို့ဇန်နဝါရီလ12ရက်နေ့ကသဘောတူတဲ့သတင်းကိုအပြည်ပြည်ဆိုင်ရာကကြိုးစားထောက်ခံကြပြီးဒီအကြောင်းကိုသတင်းဆောင်ပါအများအပြားရေးကြပါတယ်။အစိုးရကိုယ်စားလှယ်ခေါင်းဆောင်ဦးအောင်မင်းရဲ့ပြောကြားချက်နဲ့ KNU ရဲ့ကြေညာချက်ကိုအခြားသတင်းမီဒီယာတွေမှာဖော်ပြကြပါတယ်။ဒါပေမဲ့ဇန်နဝါရီလ14ရက်နေ့ထုတ်အစိုးရသတင်းစာတွေမှာတော့အကြောင်းအရာကိုထင်ချန်ပြီးဆွေးနွေးပွဲတက်ရောက်သူတွေရဲ့အမိကိုသာဖော်ပြပါတယ်။ဆွေးနွေးတဲ့အကြောင်းအရာဟာအရေးမကြီးတယ်လို့ဖြစ်နေပါတယ်။ဒါလို့တရင်အနှစ်သာရကိုထင်ချန်တာဟာပြောင်းလဲမှုကိုအတိအမှန်မပြုရရောက်ပါတယ
်။တရင်ချက်လက်ကိုအတတ်နိုင်ဆုံးအပြည့်ဆုံးတရင်မီဒီယာကမဖော်ပြရင်စာဖတ်ပရိသတ်အနေနဲ့အဲ့ဒီတရင်အကြောင်းကိုကောင်းကောင်းသိနိုင်မှာမဟုတ်ပါဘူး။တရင်အကြောင်းအရာကိုပြည်သူမသိလေလေပြည်သူသဘောထားမရှိလေလေဆိုတာအစ်စ်အစိုးရကျင့်ထုံးဖြစ်ပါတယ်။ပုဂ္ဂလိကစာနယ်ဇင်းမှာတော့တရင်ချက်လက်အစုံလေမဖော်ပြနိုင်တဲ့စာဆောင်ကိုပြည်သူလူထုကစိတ်ဝင်စားမှာမဟုတ်ပါဘူး။တရင်ပေးပို့တာကိုစာဖတ်ပရိသတ်စိတ်ဝင်စားလေလေအဲ့ဒီသတင်းစာလေသိခါတက်လေလေဖြစ်ပါတယ်ဗြိတိရှ်ပါလီမန်အောက်လွှတ်တော်အမတ်တွေရပိုင်ခွင့်စရိတ်အလွဲသုံးစားလုပ်တာကို2009ခုနှစ်မှာ Daily Telegraph သတင်းစာကဖော်ထုတ်ခဲ့တဲ့အတွက်ပါလီမန်ပြုပြင်ရေးလုပ်ရတဲ့အဖြစ်ကိုရောက်သွားပါတယ်ပြည်သူဗန္ဒငွေအလွဲသုံးစားလုပ်တာကိုတာဝန်သိတဲ့ပုဂ္ဂလိကစာနယ်ဇင်းကကာကွယ်နိုင်ကြောင်းပြသတာဖြစ်ပါတယ်
မြန်မာပြည်မှာတော့ပြည်သူ့ဗန္ဒာအလွဲသုံးစားလုပ်မှုကိုဖော်ပြတဲ့ The Voice သတင်းဂျာနယ်ဟာသတ္တုတွင်ဝန်ကြီးဌာနကတရားစွဲတာကိုခန့်နေရပါတယ်။ပြန်ကြားရေးဝန်ကြီးဌာနသတ္တုတွင်ဝန်ကြီးဌာနလေယာစိုက်ပျိုးရေးနဲ့ဆင်မြောင်းဝန်ကြီးဌာနအမှတ်1နဲ့အမှတ်2စစ်မှုဝန်ကြီးဌာနစတဲ့ဝန်ကြီးဌာနတွေကြက်ငွေသိန်းပေါင်းထောင်ချီပြီး2009-2010ဗန္ဒာရေးနှစ်မှာအလွဲသုံးစားလုပ်ထားတာကိုစီးရင်စစ်ချုပ်ကလွှတ်တော်ကိုပေးပို့တဲ့36မျက်နှာအစီရင်ခံစာမှာဖော်ပြပါတယ်။ဒီအကြောင်းကိုမလ7ရက်နေ့ထုတ် The Voice စာဆောင်ကသတင်းအဖြစ်ဖော်ပြခဲ့ပါတယ်။ဦးသိန်းစိန်ကဂျာနယ်တွေကိုတရားစွဲဆိုမှုနဲ့ထုတ်ဝင်ခွင့်ရပ်ဆိုင်မှုပြဿနာတွေမကြာမီပြေလည်သွားမယ်လို့ဩဂုတ်လ4ရက်နေ့ကပြောပြတဲ့နောက်မှာလာမယ့်18ရက်နေ့ကစပြီးဂျာနယ်နှစ်ခုစလုံးထုတ်ဝေခွင့်ပြန်လည်ရရှိသွားကြပါတယ်။ပြည်သူအကျိုးစီးပွားကိုပြည်သူစာနယ်ဇင်းကသာကာကွယ်နိုင်ပါတယ်။အရာတန်းတွေမတရားလုပ်တာကိုသတင်းသမားကဖော်ထုတ်နိုင်ပါတယ်။စာနယ်ဇင်းနဲ့တရားရေးဌာနလွတ်လပ်မှုမရှိရင်ဒီမိုကရေစီလည်းမရှိနိုင်ဘူးဆိုတဲ့ဆိုရိုးစကားရှိပါတယ်ခင်ဗျာ။